မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်မေလ2ရက်ပုဒ်ဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19.25 ကနေတိုက်ထုတ်လွှင့်နေပါပြီရှင်ဒီမှာနောက်လာပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါညနေနားဆင်ရမယ့်ဒီနေ့တွေမှာတော့ရုရှားရေးစုံစမ်းမှုတွေမှာသမ္မတ Trump အနေနဲ့ဥပဒေကြောင်းရာစစ်ဆေးမြင်းမြဲခံမှုအထူးစုံစမ်းစစ်ဆေးမှုကအရှိန်မြင့်ဆောင်ရွက်လာနေတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှေ့နေဟောင်းကပြောလိုက်ပါတယ်။အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တွေဖြစ်လက်မခံမှုတိုက်ခိုက်ခေါင်းဆောင်ကိုလွှတ်တော်ကဖယ်ချလိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေကြီးကြပ်ပေါ်ပေါက်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပါ
။ကောင်းပါပဲရှင်။နိုင်ငံတော်လျှော့ဝှက်ချက်ဥပဒေဖောက်ပြန်မှုနဲ့တရားစွဲဆိုခံရတဲ့ရိုက်တာသတင်းထောက်နှုတ်အမှုမှာတရားလိုပြတ်သက်တွေတူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တက်တဲ့သူအဖြစ်တင်ပြထားတာကိုမြောက်ပိုင်းခရိုင်တရားရုံးကပယ်ချလိုက်ပါတယ်
။ခုတိုင်းဆိုလို့ရှိရင်လည်းရှာဖို့လေတွေ့ရှိပြီးအဆင်တော်ရောက်ပါပြီဗျာနော်။ထက်စစ်လေးထပ်ပြီးတော့ဟိုကောင်းတဲ့အချက်တွေပေါ်လာလေးဖြစ်သွားနိုင်တယ်ဗျာနော်။ဒါတရားမှုမိုးရံတဲ့အနေနဲ့လည်းသူအမြင်လာခံရတယ်နတ်တယ်ပေါ့ဗျာနော
်။ Writer သတင်းထောက်ရှင်နဲ့ဦးခင်မောင်စောပြောသွားတာကိုနောက်ပိုင်းမှာအသေးစိတ်တင်ပြသွားရမယ်။ဒါအပြင်အစိုးရတပ်နဲ့ KNA ကချင်လွတ်လပ်ရေးတပ်မတော်တိုက်ပွဲကြောင့်ထောင်နဲ့ချီတဲ့ရွာသားတွေဟာစစ်ဘေးတန်းရှောင်နေကြဆဲတဲ့တဲ့အတူနိုင်ငံတကာသတင်းဆောင်မတွေမှာတော့နိုင်ငံခြားရေးဝန်ကြီးတင်မိုက်ပေါင်ပီယိုကအမေရိကန်တပ်သမန်အခင်းချင်းကိုအရှိန်မြင်ပြီးတော့နိုင်ငံခြားရေးအခန်းကဏ္ဍကိုဘယ်လိုမြင့်တင်မလဲဆိုတာနဲ့မြောက်ကိုရီးယားကောင်ဆောင်တို့တွေ့ဆုံမှုအပေါ်အမြင်တော်ရာတွေကိုလည်းနောက်ပိုင်းမှာကြားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့ကိုကိုအောင်လင်းဦးနဲ့မတင်ငီထိုက်တို့ကပြောပြပေးကြပါအောင်ရှင်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆုပ်ဖက်မှုတွေပေါ်စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ဥပဒေကြောင်းအရစစ်ဆေးမှုများခံမှုအထူးစုံစမ်းစစ်ဆေးမှုကအချိန်မြင့်ကျိုးပန်းလာနေတဲ့အကြောင်းသမ္မတရဲ့ကျိုးဆောင်ရှင်းနေဟောင်းကပြောဆိုလိုက်ပါတယ်။သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့နဲ့မလဆန်းကတွေ့ဆုံချိန်မှာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာသမ္မတကိုစစ်ခေါ်မင်းမြတ်မဲ့စစ်ဆေးနေပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းသမ္မတရဲ့ကျိုးဆောင်ရှင်းနေဟောင်းဂျွန်ဒော့က AP နဲ့ရိုက်တာသတင်းဌာနတွေကိုပြောဆိုခဲ့တာပါ။ရှင်းနေဟောင်းကတော့အထူးစုံစမ်းစစ်ဆေးမှုနဲ့တွေ့ဆုံပြီးတိုက်မချခင်မှာပဲသမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့ကနှုတ်ထွက်သွားတာဖြစ်ပါတယ်။အထူးစုံစမ်းရေးမှုမူလဟာအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်နှောက်ရှက်ရမှာသမ္မတရဲ့စီရင်ရေးဖွဲ့နဲ့ပူးပေါင်းကြိုးပမ်းမှုရှိမရှိသမ္မတအနေနဲ့တရားရေးလုပ်ငန်းတွေကိုကြားဝင်ဟန်ထားတဲ့လိုရည်တည်ရှိမရှိဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါ။သမ္မတထရန့်ကတော့2016သမ္မတရွေးကောက်ပွဲကာလအတွင်းသူ့ရဲ့စီရင်ရေးဖွဲ့နဲ့ရုရှားတို့ပတ်သက်ဆွံ့နွံ့မှုမရှိတဲ့အကြောင်းအကြင်ငင်းရင်းဆန်ထားလို့စုံစမ်းစစ်ဆေးမှုတွေကလည်းနိုင်ငံရေးအောက်လန်းဤဖြစ်ဝေဖန်ပြောဆိုထားပါတယ်။ရုရှားရေးစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးစုံစမ်းရေးမှုမူလဟာသမ္မတထရန့်ကိုမေးမြန်းလိုတဲ့မေးခွန်းပေါင်း44ခုရှိနေတဲ့အကြောင်းလဲနယူးယောက်တိုင်းစ်တင်းစာကမနေ့ကပဲရေးသားဖော်ပြခဲ့တာပါ။သမ္မတထရန့်ရဲ့ရှင်းနေတွေကိုအထူးစုံစမ်းစစ်ဆေးမှုကမေးမြန်းခဲ့တဲ့မေးခွန်းတွေအပေါ်အခြေခံပြီးမေးခွန်းတွေကိုစီရင်ပြုစုထားတာဖြစ်တဲ့အကြောင်းလဲသတင်းကဖော်ပြထားပါတယ်။ရှင်းနေတွေကိုစစ်ဆေးမေးမြန်းထားတဲ့မေးခွန်းတွေပေါက်ကြားခဲ့ရတဲ့ပတ်သက်လို့သမ္မတထရန့်ကတော့မနေ့ကပဲ Twitter လူမှုခွင့်ရကနေပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ပါတယ်။
တွင်းကုန်ကွန်ကင်းလွတ်ခွင့်ရက်30တိုးပေးထားတဲ့ကာလအတွင်းဥရောပသမ္မတကနေဒါမက္ဆီကိုနိုင်ငံတို့နဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆွေးနွေးမှုအပြည့်တက်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတအင်ဘူရောကပြောဆိုပါရယ်ရက်30ထပ်တိုးပေးတဲ့အပေါ်မှာတော့ဥရောပကော်မရှင်ကဝေဖန်လိုက်ပြီး EU အနေနဲ့ချင်းချောက်ခံရတဲ့အနေအထားနဲ့တော့ညှိနှိုင်းမှာမဟုတ်ဘူးလို့ပြောဆိုထားပါရယ်ဥရောပသမ္မတကနေဒါမက္ဆီကိုနိုင်ငံတို့ကနေအမေရိကန်ကိုတင်သွင်းတဲ့အလူမီနီယံနဲ့တပ်မဏိသွင်းကုန်တွေအပေါ်အခွန်ကင်းလွတ်ခွင့်တက်တန်းကုန်ဆုံးဖို့နိုင်ပိုင်းအလိုမနေ့တနင်္လာနေ့ကမှမနေ့အင်္ဂါနေ့ထုံးကမှအမေရိကန်သမ္မတဒေါ်နယ်ထရန့်ကသွင်းကုန်ကွန်ကင်းလွတ်ခွင့်ကိုတက်တန်းထပ်တိုးပေးခဲ့တာပါဒါပေမဲ့တရုတ်ဂျပန်ရုရှားနဲ့တခြားတင်ပို့သူတွေအပေါ်မှာတော့အမေရိကန်ပြည်ထောင်စုကတွန်းမြင့်သတ်မှတ်ထားတဲ့သွင်းကုန်ကွန်အတိုင်းကောက်ခံနေပြီဖြစ်ပါတယ် EU ကနေဒါမက္ဆီကိုတို့နဲ့တိုးတက်မှုတချို့ရှိလာခဲ့တာကြောင့်ဆက်ပြီးညှိနှိုင်းဖို့အချိန်တိုးလိုက်တာဖြစ်ကြောင်းညှိနှိုင်းမှုတွေကနေအလုံးအတွက်အဆင်ပြေမဲ့အခြေအနေတည်းရထွက်ပေါ်လာမယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတအင်ဘူရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကပြောဆိုပါတယ်တောင်ကိုရီးယားရဲ့သမ္မတတင်သွင်းမှုအပေါ်မှာတော့အခွန်ကင်းလွတ်ခွင့်အမှတ်ခံထားတဲ့သဘောတူညီချက်ကိုအမေရိကန်တို့အတီးပြုတ်ထားပြီးဖြစ်ပြီးအာဂျင်တီးနာဩစတြေးလျဘရာဇီးတို့နဲ့တော့မူပေါင်းတွေကိုသဘောတူထားပြီးဖြစ်ပါတယ်
အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တွေဖြစ်လက်မခံမှုလွှတ်တော်ကပယ်ချခံခဲ့ရတဲ့တိုက်ခိုက်ခေါင်းဆောင်နီကိုပါရှင်ယန်ဟာအာနာဖီဆန်မို့လှုပ်ရှားဖို့စစ်ဆောခဲ့ပြီးတဲ့နောက်မှာပဲထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါက်ရာကနေနိုင်ငံရေးပြဿနာတွေလည်းကြီးထွားလာနေပါတယ်။အ အာမေးနီးယားဝန်ကြီးချုပ်တွေအဖြစ်ထောက်ခံမှုအကြီးအကျယ်ရရှိထားပေမဲ့လွတ်တော်ကတားမြစ်တာခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်ကိုထောက်ခံတဲ့အနေနဲ့ဆန္ဒပြသူတွေကဒီနေ့မှာပဲအဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုပိတ်ဆို့ထားခဲ့ကြတာပါ။အတိုက်ခံခေါင်းဆောင်ကိုဝန်ကြီးချုပ်တွေတူအဖြစ်တာဝန်ယူခွင့်မပေးဖို့အာဏာရ Republican Party ရဲ့ကန့်ကွက်ချက်နဲ့ပတ်သက်လို့လွတ်တော်ထဲမှာတနေ့ကခြေတင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မဲခွန်ဆုံးဖြတ်ရမှာထောက်ခံမဲ45မဲကန့်ကွက်မဲ55မဲနဲ့တာဝန်ယူခွင့်မပေးဖို့လွတ်တော်ကအတည်ပြုခဲ့တာဖြစ်ပါတယ်။မနေ့ကလွတ်တော်မှာမဲခွန်ဆုံးဖြတ်ခဲ့ပြီးတဲ့နောက်ကျင်းပခဲ့တဲ့လူထုစုအုပ်ပွဲအတွင်းမှာတော့အတိုက်ခံခေါင်းဆောင်ကိုဝန်ကြီးချုပ်တွေအဖြစ်ပြင်ပြဖို့လိုလားနေတဲ့ထောက်ခံသူတွေကိုအတိုက်ခံခေါင်းဆောင်ကအားပေးခဲ့တာပါ။အာဏာရ Republican Party ခေါင်းဆောင်ဆက်စကီစီယံကတော့အတိုက်ခံခေါင်းဆောင်ဦးဆောင်တဲ့လူထုဆန္ဒပြပွဲတွေကြောင့်ပြီးခဲ့တဲ့လတိုင်းမှာပဲဂျာရူးကနှုတ်ထွက်ပြခဲ့ရတာပါ။အတိုက်ခံခေါင်းဆောင်ကတော့အချင်းပြစ်ခြားစားမှုတွေနဲ့ဆင်းရဲမွဲတေမှုတွေကိုဖယ်ရှားနိုင်မှုနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်တိုင်းပြည်ကိုသူဦးဆောင်ဖို့လိုတယ်လို့ပြောဆိုထားတာပါ။ဒီနေ့ဆန္ဒပြပွဲတွေမှာလူထုကပူးပေါင်းပါဝင်မှုလည်းအတိုက်ခံခေါင်းဆောင်ကတိုက်တွန်းခဲ့တာဖြစ်ပါတယ်
။ဩစတြေးလျယဟန်မင်းအမတ်ဂျော့ချ်ဘဲအနေနဲ့လိမ်ပိုင်းဆန်ရအနိုင်ကျင့်မှုဆွဲချက်တွေကိုအမှုစစ်ဆေးကြမ်းနာမှုနှစ်ခုခွဲပြီးရှင်းဆိုင်ရမှာဖြစ်ပါတယ်။ဆွဲချက်တွေကိုခွဲလိုက်ပြီးအမှုနှစ်ခုအနေနဲ့တရားစစ်ဆေးမဲ့အရေးကိုတက်တော်86နှစ်အရွယ်ကက်သလစ်ခရစ်ယာန်ယဟန်မင်းအမတ်ပဲလ်နဲ့ရှင်းနေတွေနဲ့အစိုးရရှင်းနေတွေကဒီကနေ့ဗုဒ္ဓဟူးနေ့ဩစတြေးလျနိုင်ငံမဲလ်ဘုန်းကတရားရုံးမှာသဘောတူခဲ့ကြပါတယ်။အမှုတစ်ခုစီအနေနဲ့တရင်၅ဘတ်လောက်အချိန်ယူစစ်ဆေးကြားနာရမယ်လို့လည်းခန့်မှန်းထားကြပါတယ်။ဆွဲချက်တင်တဲ့ပတ်သက်လို့အသေးစိတ်တွေကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဗတ်တီကန်နန်းတော်ရဲ့ဗဏ္ဍာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ယဟန်မင်းအမတ်ဘဲလ်ကိုရုံးတင်စစ်ဆေးဖို့ဩစတြေးလျတရားရုံးကမနစ်အင်ကာနီကဆုံးဖြတ်တာပါ။ဖုန်းတော်ကြီးတွေပါဝင်ပတ်သက်တဲ့ကက်သလစ်ကျောင်းတော်တွေရဲ့လိမ်ပိုင်းဆိုင်ရာထိပါဆော့ကားမှုအရှုပ်တော်ပုံတွေကဆယ်စုနှစ်တည်းချီကျမြင့်လာပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအခုယဟန်မင်းအမတ်ဂျော့ချ်ဘဲလ်အမှုကတော့ကက်သလစ်ကျောင်းတော်ရဲ့အဆင့်အမြင့်ဆုံးတာဝန်ရှိသူတဦးရဲ့အမှုဖြစ်လာပါတယ်။ဂျော့ချ်ဘဲလ်ကတော့မမှန်မကန်လုပ်ခဲ့တာမရှိဘူးအပြစ်မရှိဘူးလို့အင်ကာနေတုန်းကညင်းပါတယ်ယဟန်မင်းအမတ်ဘဲလ်ကိုအမတ်ခံပေးထားပေမဲ့လို့လဲဩစတြေးလျကနေတော့ထွက်ခွာခွင့်မပြုပါဘူးပိုယဟန်မင်းကြီးဖရန်စစ်ကသူ့ကိုတာဝန်ကနေပြက်ကွက်ခွင့်ပေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကဩစတြေးလျကိုယဟန်မင်းအမတ်ပြန်ရောက်နေတာဖြစ်ပါတယ်ယဟန်မင်းအမတ်ဘဲလ်ကိုတာဝန်ကနေပြက်ကွက်ခွင့်ဆက်ပြုထားတဲ့အကြောင်းဗတ်တီကန်နန်းတော်ကလည်းကြေညာချက်ထုတ်ထားပါတယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးလေးညနေခင်းသတင်းလေးကိုဆက်လက်ကြီးညာနေပါတယ်ယူအန်နိုင်ငံရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်အနေနဲ့ဘယ်လိုဆုံးဖြတ်မယ်ဆိုတော့မသိနိုင်ပေမဲ့ဆွေးနွေးညှိနှိုင်းမှုတွေခြေခြေပြန့်ပြန့်လုပ်ဖို့ပြင်ဆင်ထားတဲ့အကြောင်းဒီနေ့ဩစတြေးလျနိုင်ငံခီးစင်မှာပြင်သစ်သမ္မတကပြောဆိုလိုက်တာပါ။အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီး၅နိုင်ငံနဲ့အီယူအန်တို့ကြားနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ဖို့ဒါမှမဟုတ်ရင်သဘောတူညီချက်ကနှုတ်ထွက်မယ်ဆိုပြီးချိန်ချောက်ထားတဲ့သမ္မတထရန့်အနေနဲ့အီယူအန်ကနျူကလ িয়ার လုပ်ငန်းတွေကိုရပ်ဆိုင်ထားပြီးအပြန်အလှန်အနေနဲ့ဆိုတန်ခတ်မှုတွေဖယ်ရှားပေးထားတာတွေကိုနောက်ထပ်တက်တန်းတိုးတက်မသင့်ဒီလက်ဆက်နှစ်နေနောက်ဆုံးထားပြီးဆုံးဖြတ်ချက်ချရမှာဖြစ်ပါတယ်။ပြင်သစ်သမ္မတကတော့အရှေ့လေပိုင်းဒေသမှာအီရန်နိုင်ငံရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နိုင်မဲ့အစီအစဉ်တွေကိုပါသဘောတူညီချက်အသစ်မှာညှိနှိုင်းထည့်သွင်းဖို့လိုအပ်ပြီးသမ္မတထရန့်အနေနဲ့လည်းဒီစိတ်ကူးကိုလက်ခံလိုတဲ့သဘောထားရှိတဲ့အကြောင်းပြောဆိုခဲ့တာပါ။အီရန်ပေါ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူမှုတွေပြန်လည်ကျင့်သုံးတာမျိုးတွေမလုပ်ဖို့တိုက်တွန်းတဲ့အနေနဲ့ပြင်သစ်သမ္မတအပြင်ဂျာမနီဝန်ကြီးချုပ်အင်ဂလာမာခဲကလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲဝါရှင်တန်ကိုရောက်လာခဲ့ပါတယ်။အနောက်နိုင်ငံတော်များကတော့2015ခုနှစ်မှာရရှိထားခဲ့တဲ့နိုင်ငံတကာသဘောတူညီချက်ဟာအီရန်နိုင်ငံအနေနဲ့နျူကလ িয়ার ပုံမထုတ်လုပ်နိုင်အောင်တားဆီးနိုင်မယ်အကောင်းဆုံးမျှော်လင့်ချက်တစ်ရပ်အဖြစ်နဲ့လက်ခံထားကြပါတယ်
။တောင်ကိုရီးယားနဲ့မြောက်ကိုရီးယားကြားငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးသည့်ဖြစ်စေမထိုးသည့်ဖြစ်စေကိုရီးယားကျွန်းဆွယ်ပေါ်မှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့တောင်ကိုရီးယားဘက်ကလိုလားနေပါတယ်။သမ္မတမွန်းချေအင်းရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးဒီသတင်းပတ်အစောပိုင်းထုတ်သတင်းစာမှာတောင်ကိုရီးယားသမ္မတအကြံပေးတဦးကမရှင်းမလင်းရေးသားခဲ့ပြီးတဲ့နောက်ဒီကနေ့ဗုဒ္ဓဟူးနေ့မှာတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရကကြေညာချက်ထုတ်ခဲ့တာပါ။ငြိမ်းချမ်းရေးစာချုပ်လက်မှတ်ထိုးပြခဲ့ရင်တော့တောင်ကိုရီးယားမှာအမေရိကန်တပ်တွေဆက်ပြီးရှိနေဖို့ခက်ခဲသွားမှာဖြစ်တယ်လို့ဆောင်းပါးမှာရေးခဲ့တာပါ။ နျူကလ িয়ার ကင်းစင်ရေးအတွက်လိုအပ်ချက်တစ်ခုအနေနဲ့တောင်ကိုရီးယားကအမေရိကန်တပ်ဖွဲ့ဝင်3000နီးပါးရုတ်သိမ်းပေးဖို့ကိုမြောက်ကိုရီးယားဘက်ကထောက်လျှောက်တောင်းဆိုနေတာပါဒါပေမဲ့လည်းပြီးခဲ့တဲ့သတင်းပတ်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့ကြီးညာချက်မှာတော့တက်တွေဆုတ်ခွာပေးရေးပြောဆိုခဲ့တာမရှိပါဘူးဒီနှစ်အတွင်းကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်ကြောင်းကြီးညာဖို့ငြိမ်းချမ်းရေးသဘောတူညီချက်တရထူထောင်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုတရုတ်တို့နဲ့လက်တွဲဆောင်ရွက်လို့တဲ့အကြောင်းတောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေကပြောဆိုထားကြပါတယ်ရှင်
။ကမ္ဘာမှာလူခု10ဦးနဲ့9ဦးကညဉ့်ညမ်းတဲ့လေတွေကိုရှူရှိုက်နေကြပြီးအဆောက်အဦတွေအတွင်းကလေတွေညဉ့်ညမ်းမှုဟာအဓိကပြဿနာတစ်ရပ်ဖြစ်လာနေတယ်လို့လူများစုသတိမပြုမိတဲ့ပြဿနာတစ်ခုဖြစ်လာနေတဲ့အကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကသတိပေးလိုက်ပါတယ်။လေတွေညဉ့်ညမ်းမှုကြောင့်နှစ်စဉ်လူ9000လောက်သေဆုံးနေကြရတယ်လို့အာရှနဲ့အာဖရိကတိုက်လူနေရာတွေကအပယ်ခံလူအတိုင်းဝိုင်းမှာအဓိကခံစားနေရတဲ့အကြောင်းလဲ WHO ရဲ့အစီရင်ခံစာတစ်ခုဖော်ပြခဲ့တာပါ။ဒီနေ့မှာအပူပေးတာချက်တာပြုတ်တာမိထွန်းနာမျိုးတွေလို့အဆောက်အဦတွေအတွင်းမှာလေတွေညဉ့်ညမ်းစေတဲ့အခြေအနေတွေကြောင့်လူပေါင်း4000လောက်သေဆုံးနေရကြောင်းလဲ WHO ရဲ့လူထုကျန်းမာရေးဌာနကဒေါက်တာမာရီယာနိုင်ယာကပြောပါတယ်။အဆောက်အဦတွင်းပြင်လူထုညဉ့်ညမ်းမှုတွေကြောင့်အုံနောက်သွေးရောပြတ်တာနှလုံးရောဂါအဆုတ်ကင်ဆာနဲ့ပန်းနာရင်ကျက်လို့အသက်ရှူလမ်းကြောင်းဆိုင်ရာနာတာရှည်ရောဂါတွေခံစားရလို့ရှိတဲ့အကြောင်းလဲပြောဆိုထားတာပါ။နှစ်စဉ်နှစ်တိုင်းလူသန်းနဲ့ချီသေဆုံးနေရတဲ့လူထုညဉ့်ညမ်းမှုပြဿနာကိုဖြေရှင်းဖို့တန်ရှင်းတဲ့စွမ်းအင်ပုံမူရရှိသုံးစွဲနိုင်မှုလိုအပ်တဲ့အကြောင်းလဲ WHO ကပြောပါတယ်။လူထုညဉ့်ညမ်းမှုပြဿနာကိုအပြေရှာနိုင်မှုပထမဆုံးအကျဉ်းနိုင်ငံကညီလာခံတရက်ကိုလဲဆစ်ဆလန်နိုင်ငံဂျနီဗာမြို့မှာအောက်တိုဘာလတည်းကျင်းပသွားဖို့စီစဉ်ထားတဲ့အကြောင်းလဲ WHO ရရှိဒေါက်တာနိုင်ယာကပြောဆိုထားပါတယ်။
သမ္မတဒေါ်နယ်ထရန့်ဟာအမေရိကန်ရဲ့စံတန်ဘိုးတွေကိုအလေးထားခြင်းမရှိဘူးလို့အမေရိကန်အထက်လွှတ်တော်မှဂျွန်မက်ကိန်းကဝေဖန်လိုက်ပါတယ် The Restless Wave, Good Times, Just Cause, Great Fights and Other Appreciation ဆိုနာမည်ပေးထားတဲ့သူ့ရဲ့စာအုပ်တစ်ထဲမှာအုံနောက်ကင်ဆာရောဂါခံစားနေရတာကြောင့်လွှတ်တော်တာဝန်တွေကနေအနားယူတော့မယ်အသက်82နှစ်အရွယ်မက်ကိန်းကအဲ့ဒီလိုဝေဖန်လိုက်တာဖြစ်ပါတယ်ရှင် The Voice of America, VOA. ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အစိုးရလျှော့ချက်ဥပဒေဖောက်ဖျက်မှုနဲ့တရားစွဲခံထားရတဲ့ Riders သတင်းထောက်နှစ်ဦးအမှုမှာတရားလိုပြတက်တည်တူရံမှုမိုးရံနိုင်ကိုမယုံကြည်ရသောတက်တည်သူအဖြစ်အစိုးရရှင်းနေဖက်ကတင်ပြထားတာကိုမြောက်ပိုင်းခရင်တရားရုံးကဒီကနေ့တရားရုံးကြံနာမှုအတွင်ပယ်ချလိုက်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်တရားလိုပြတက်တည်တူရံမှုမိုးရံနိုင်ရဲ့ရခင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးရာမှဆက်လက်အကျုံးဝင်နေမှာဖြစ်ပါတယ်။ဒီသတင်းကိုကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ VOA သတင်းထောက်မမေခါကပေးပို့ထားပါတယ်။
ပြီးခဲ့တဲ့ရုံးချင်းကတရားလူရှေ့နေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တပ်တွေအဖြစ်တင်သွင်းလျှောက်လဲခဲ့သလိုရိုက်တာသတင်းသမားတွေရဲ့ရှေ့နေတွေဘက်ကလည်းပြန်လည်ခုခံခြေပခဲ့ကြပါတယ်။ဒီအပေါ်မှာတရားသူကြီးဘက်ကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်တရားလူပြတပ်တွေဒူရဲမှုမိုးရံနိုင်ရဲ့အရင်ထွက်ဆိုချက်တွေဟာအမှုစစ်ဆေးရာမှာဆက်လက်အကျုံးဝင်နေမှာဖြစ်ပါတယ်။ဒူရဲမှုမိုးရံနိုင်ကဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောင်နှစ်ဦးဟာအထက်အမဲ့အင်ယာထောင်ချောက်ဆင်ဖမ်းဆီးခံခဲ့ရတာဖြစ်ကြောင်းပြီးခဲ့တဲ့ဧပြီလ20ရက်နေ့တရားရုံးကျိမ်းမှာထွက်ဆိုထားခဲ့တာဖြစ်ပါတယ်ဒီလိုထွက်ဆိုခဲ့တာမှာသူ့ကိုရဲအေးယူနေခြင်းထွက်ဆိုချက်နဲ့တရားရုံးမှာထွက်ဆိုချက်ကွဲလွဲတယ်ဆိုပြီးတရားလိုရှေ့နေဖြစ်ဆောင်ရွက်နေတဲ့ဥပဒေအကျိုးဆောင်ကမယုံကြည်ရတဲ့တပ်တွေအဖြစ်တင်သွင်းခဲ့တာဖြစ်ပါတယ်အမှုနဲ့ပတ်သက်ပြီးရိုက်တာရှေ့နေတဦးဖြစ်တဲ့ဥက္ကမောင်ဇော်ကတော့ဒီကနေ့တရားရုံးဆုံးဖြတ်ချက်ကအမှုအတွက်အကောင်းဆုံးပံ့ပိုးမှုတွေဖြစ်လာတယ်လို့ဆိုလိုက်ပါတယ
်ဟိုမယုံကြည်နိုင်တဲ့တပ်တွေအဖြစ်မဟုတ်တော့မယ်နဲ့သူကထက်သွင်းစဉ်းစားတော့မယ်ဆိုသူရဲ့ထွက်ချက်တွေကတော်တော်အရေးကြီးတာပါဗျာနော်အဲ့တော့အမှုပေါ်မှာတော်တော်လေးကောင်းတဲ့ကျွန်တော်တို့အတွက်ကျွန်တော်ပျော်လင်းရအကျက်ကောင်းနိုင်လောက်တဲ့တပ်တွေအကျိုးသက်ရောက်ဖြစ်ရှိနေပါတယ်ခုတိုင်းဆိုလို့ရှိရင်လည်းရှာဖို့လေတွေ့ရှိပြီးအစင်တော်ရောက်ပါပြီဗျာနော်ထက်စစ်လေးထပ်ပြီးတော့ဟိုကောင်းတဲ့အချက်တွေပေါ်လာလေးဖြစ်သွားနိုင်တယ်ဗျာနော်ဒါဒီရဲမှုမိုးရံတယ်အနေနဲ့လေသူအနစ်နာခံရလို့နှက်တယ်ပေါ့ဗျာနော
်ဒီရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပကအတွင်အမှတ်၈လုံကြုံရေးရဲတပ်ရင်းကိုတာဝန်ယူခဲ့သူတဦးလည်းဖြစ်ပါတယ်ရိုက်တာသတင်းတော်ကိုအလုံးတို့နှစ်ယောက်ဟာသူတို့အဖမ်းမခံရခင်အချိန်ကရဲမှုမိုးရံနိုင်အပါအဝင်ရဲဝန်ထမ်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုအပြီးတွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိမ့်သိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်တော့4ယောက်ကိုပြန်လွတ်ပေးပြီးဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ကြီးခင်မောင်လင်းတို့2ဦးကိုတော့ဆက်ပြီးချုပ်နှောင်ထားခဲ့တာပါ။မကြသေးခင်က ဒူရဲမှုမှုရဲ့နိုင်ကိုရဲစီကန်ထိန်းသိမ်းရေးဥပဒေအရထောင်တနစ်ချမှတ်လိုက်တာမို့အခုအင်းစိန်ထောင်မှာထောင်တန်ကြခံနေရပါတယ်။အခုအချိန်ထိတက်တက်ကြီးခင်မောင်းလင်းနဲ့ပတ်သက်တဲ့သတင်းတစ်ခုခုကိုမသိရသေးသလိုဒါနဲ့ပတ်သက်ပြီးအစိုးရဘက်ကသတင်းအမှောင်ချထားစေပါ။ဒီကနေ့တရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်ရိုက်တာသတင်းတော်ကိုဝါလုံးကတော့
ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်အញ្ញဝန်းစားပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မတရားလုပ်ခဲ့တဲ့ကိစ္စတွေမကြခင်ပေါ်လာတော့မယ်။အမှန်တရားတွေမကြခင်ပေါ်လာတော့မယ်ဆိုတဲ့အခြေအနေဖြစ်ပါတယ်။ဒီမှာမှုရနိုင်ကိုတော့ကျွန်တော်တို့သတင်းသမားတယောက်အနေနဲ့သွားပြီးတော့တွေးဆနေတာဖြစ်ပါတယ်။ဟိုသူ့အနေနဲ့လည်းပဲဟိုသူ့လိုထောင်ချထားတဲ့ပုံမှာကျွန်တော်တို့အများကြီးစိတ်မကောင်းပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီကိစ္စကဟိုနောက်ထပ်သတင်းသမားတွေရဲတပ်ဖွဲ့ကိုဆက်သွယ်လို့မရဘူးဆိုတဲ့ message မျိုးပေးချင်တာလို့ပဲကျွန်တော်နားလည်ပါတယ်။
လာမယ့်မေ9ရက်နေ့မှာတရားရုံးကြိမ်ထပ်မံခေါ်ဆိုထားပြီးအဲ့ဒီနေ့မှာဒူရဲမှုမိုးရံနိုင်ကိုစစ်မေးဖို့တရားရုံးကဆင့်ခေါ်ထားပါတယ်ရှင်
။မမေခါတင်ပြတော်တာပါ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကချင်ပြည်နယ်ကအစီအခြေအနေသတင်းပဲဆက်ရအောင်ပါ။ဧပြီလကနေဒီကနေ့အထိတပ်မတော်နဲ့ KIA ကချင်လွတ်လပ်ရေးတပ်မတော်တို့တိုက်ပွဲအတွင်းကချင်ပြည်နယ်ကထောင်နဲ့ချီတဲ့ရွာသားတွေဟာစစ်ဘေးတိမ်းရှောင်နေရတယ်လို့ပဲရွာသားတချို့ဟာလည်းဖမ်းဆီးထိန်းနှိမ်မှုတွေခံနေရပါတယ်။ကချင်စစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါကချင်ပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KNA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒီရက်ခံရွာသားတွေဟာစစ်ဘေးလွတ်ရာတင်းရှောင်နေရတယ်လို့တိုက်ပွဲတွင်ဖမ်းဆီးခံရမှုတွေလည်းရှိနေခဲ့တာပါ KNA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့မူဆေခရိုင်မုံကိုဒီရက်တိုက်ပွဲတွင်မြန်မာတပ်မတော်ကနေဖမ်းဆီးခေါ်ဆောင်ထားတဲ့အရတား9ဦးပြန်လည်လွတ်မြောက်လာခဲ့တယ်လို့မုံကိုဒီရက်မုံမောင်းတိုက်နယ်တိုက်ခါတော်ရဆရာတော်ဦးဆောင်ရာကပြောပါတယ်
ကျွန်တော်တို့ကြားတာကဟိုတောင်ရသွားတဲ့လမ်းမုံမုံရတောင်ရမှာပါသူကစစ်တောင်းအခုတက်လာတော့မိုင်းဆဲတယ်လို့ကြားတယ်ရွာသားမျိုးသမီးကိုရောက်ကိုခေါ်ထားတယ်လို့ကြားတယ်လေမနေ့ကပြန်လွတ်လာတယ်လို့လည်းပြောတယ်သူတို့ကအမှမိုင်းကွဲတော့သူတို့မတင်ကြတာလည်းပါမှာ
ဧပြီလကွန်ရက်မှာမုံကုဒေသမုံရဘက်မှာမြမတပ်မတော်လှုပ်ရှားတပ်တွေကို KNA ဘက်ကစွဲမိုင်းနဲ့ခြုံကိုတိုက်ခတ်ခဲ့လို့အနီးနားဒေသဖြစ်တဲ့မုံရ၊ဂပ်ပါ၊မန်ဂျီပြောင်းဆိုင်တောင်သူတွေကိုတပ်မတော်ကနေခေါ်ယူဖမ်းဆီးစားရကနေမနေ့ကပြန်လည်လွတ်မြောက်လာတယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့ဧပြီလ3ရက်စလို့ KNA နဲ့မြမတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အချင်းချင်းနဲ့ဒေသတော်တော်များများဟာဒေသခံရွာသားတွေစစ်ပေးတိမ်းချောင်နေခဲ့ရတာပါ။လက်ရှိပြည်သူ 3,000 နီးပါးတိုက်ပွဲတွင်ပိတ်မိနေတယ်လို့ကချင်ငင်းချမ်းရေးကျူးဆောင်ဥလမိုင်ကွန်ကြာကဆိုပါတယ်
။တိုင်းဘက်ကဆိုကျွန်တော်တို့ဆီကတော့ခေါ်ဖို့လည်းခွင့်မပြုထားဘူးဖြစ်တဲ့အတွက်ကြောင့်တို့တိုင်း 2,000 ကျော်啊 2,000 ကျော်ပါပဲ။အဲနောက်ပြီးလွန်နောင်းခူးကအဖွဲ့တွေလည်းပဲလွန်နောင်းခူးမှာဒီတိုင်းပဲအစိုးရနေတယ်ဒီအဖွဲ့တွေရော။ဒီတိုင်းရဘက်ကဟာလည်းပဲတချို့တွေတော့ခေါ်ယူပြီးပြီလေ။အဲခုတော့ဆက်ကြနေတာအဲ့ဒီ16မိုင်တော့18မိုင်တော့အဲ့ဒီဒီတိုင်းရဘက်မှာခုလူပေါင်း900ကျော် 600 နီးနီးတော့ကျန်သေးဆိုတာသိရတယ်ရော။အဲဦးရတော့3,000ကျော်တော့ကျန်သေးတယ်ပါခလုံးလုံးဆိုတော့
လက်ရှိအင်ဂျန်ရန်ဒေတာတွင်တိုက်ပွဲဖြစ်ပွားနေစေအခြေအနေကြောင့်စစ်ရှောင်းတွေစိုးရိမ်နေရတယ်လို့ဥလမိုင်ကွန်ကြာကဆက်ပြောပါတယ
်ဒီအင်ဂျန်ရန်ဘက်ချပွေဘော့ဘော့လေတိုက်ပွဲဖြစ်တဲ့နေရာလည်းရှိတယ်အဲ့ကြီးကြီးပြစ်တဲ့အားလည်းရှိတယ်အဲ့ဒီကံကြမ်းတဲ့အခါကျတော့အဲ့မှာရှိတဲ့ပြည်သူလူထုတွေကစိုးရိမ်ကြောက်ကြနေတယ်ဒါကြောင့်အမြန်ဆုံးဘာရောက်ခေါ်ယူပေးဖို့အတွက်စီမံလုပ်ကမှရှိတဲ့အတင်းဖက်တမျိုးတွေရောအားလုံးစီမှာကြောက်ကြလာတယ်လေ
အလားတူကားမိုင်းမြို့နယ်လိုင်နာကူကြေးရွာသွင်းမှာလည်းတမတော်ကနေကြေးရွာသားတွေကိုရွာသွင်းမှာပဲထင်းထင်းသာသာခြေနေမှာရှိနေတယ်လို့ရွာသားတို့ကခုလူပြောပါတယ
်ဖြစ်နေတင်ဖြစ်နေတော့မယ်တော့ကျွန်တော်တို့ဒီမှာနေဖို့ကကြောက်နေကြတာပေါ့ဦးရေ160ပါဒီမှာသူတို့ရှိစဉ်အတူအတွင်းမှာကျွန်တော်တို့ဘေးတော့လည်းမရသေးဘူးအခုသူတို့ပြောထားတော့နေနေရှင်းရှင်းလေးလုပ်ရအောင်မယ်အဲကြောင့်မို့ပေးမထွက်တာလို့ပြောနေကြတယ
်လက်ရှိကချင်ပြည်နယ်တီးတီးမှာတမတော်နဲ့ KIA ကြားတိုက်ပွဲဖြစ်ပွားနေစေလို့လဲ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူကပြောပါတယ
်တမန်ညုံနယ်ဒီအောင်မက်ဘက်မှာလည်းတိုက်ပွဲလေးတွေဖြစ်ပါတယ်နောက်ပြီးတော့ဒီမချင်းမညုံနယ်ပေါ့နော်ဒီတိုက်ကြီးစစ်တီးဘက်မှာလည်းမနေ့ကလည်းတိုက်ပွဲဖြစ်ပါတယ်နောက်ညောင်ညောင်မြို့နယ်ပေါ့ကေရစက်ကြီးလေးနေမယ့်ဘက်မှာလည်းတိုက်ပွဲကြီးလေးတွေကတော့ဖြစ်ပါတယ်။နောက်ဘက်မှာလည်းဖြစ်လို့ရတဲ့တိုက်ပွဲလေးတွေတော့ဖြစ်ပါတယ်။ကျွန်တော်တို့ဒီကချင်ပြည်နယ်မြို့နယ်တော်တော်များများမှာတော့တိုက်ပွဲကြီးကတော့အချိန်မရွေးဘူးပေါ့နော်။တိုက်ပွဲကြီးလေးတွေတော့ဖြစ်ပါတယ်။တိုက်ပွဲဖြစ်တဲ့ဆိုတော့ဒီကဲမျိုးတော့ရှိမှာပါနဲ့ဒါပေမဲ့ဒီနေ့ဦးပြနေရောက်ဆိုတာတော့ကျွန်တော်တို့မကြပါဘူး။
တိုက်ပွဲတွေကြောင့်မိုးကောင်းမြို့နယ်ကစုပ်ကျေးရွာကစစ်ရှောင်းထောင်းနေရကနမတိခရိယံဘုရားကျောင်း KPC RC သုံးကျောင်းမှာကိုလုံနေရတယ်လို့မန်ကြံရံဘက်ကစစ်ရှောင်းတဆောင်ခန့်ဟာမြစ်ဆုံဒေတာကတံဖရဲရွာခရိယံဘုရားကျောင်းတွေမှာစစ်ဖေးခိုးလုံနေရပါတယ်။တ
ပါကွေတွင်ပိတ်မိနေတဲ့စစ်ဘေးရှောင်ပြည်သူတွေကိုအများဆုံးကယ်ထုတ်ပေးဖို့တောင်းဆိုတဲ့ဆန္ဒဖော်ထုတ်မှုတရားကိုဧပြီလ3ရက်နေ့မြန်မာမျိုးမှာကျင်းပခဲ့ပါတယ်။ထိုင်းတပိတ်ဆက်လက်ကျင်းပဖို့ကတော့ကချင်ပြည်နယ်ဝန်ကြီးချုပ်ကနေခွင့်ပြုချက်မပေးတဲ့အတွက်လက်ရှိမှာခွင့်ပြုချက်ထပ်မံတောင်းဆိုထားပြီးဆက်လက်ဆန္ဒဖော်ထုတ်သွားအောင်မယ်လို့တပိတ်ဦးဆောင်ကော်မတီဝင်တွေကပြ
မလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးသစ် Mike Pompeo ဟာအမေရိကန်တို့ရဲ့တန်တမာရေးအခင်းအကျင်းကိုအချိန်တိုးမြင့်ဖို့နဲ့နိုင်ငံခြားရေးဌာနရဲ့အခန့်ကဏ္ဍပြန်လည်တက်ဝင်လှုပ်ရှားလာအောင်ဆောင်ရွက်သွားမယ်လို့ကတိပေးပြောဆိုလိုက်ပါတယ်။အင်္ဂါနေ့ကနိုင်ငံခြားရေးဌာနဝန်ထမ်းရာနဲ့ချီဟာနိုင်ငံခြားရေးဝန်ကြီးချစ်ပွန်ပြောကိုတခဲနဲ့ကြိုးဆိုနှုတ်ဆက်ခဲ့ကြပါရယ်။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အနေနဲ့နိုင်ငံခြားရေးဌာနရဲ့အသုံးစရိတ်ကိုဖျက်တောက်မယ်ဆိုတဲ့ချိန်ချမှုအောက်မှာဝန်ထမ်းတွေရဲ့စစ်တပ်ပိုင်းဆိုင်ရာအပေါ်ထိခိုက်မှုတွေရှိသလိုအရင်နိုင်ငံခြားရေးဝန်ကြီး Rex Tillerson လက်ထက်မှာလည်းအရေးပါတဲ့နေရာဒါဇင်နဲ့ကြီးကိုရာထူးခတ်အပ်ဖြည့်ဆည်းနိုင်ခဲ့ခြင်းမရှိပါဘူး။ VOA သတင်းထောက်စင်းနီစင်းရဲ့သတင်းလွှာကိုကိုအောင်အောင်ကပြောပြပေးထားပါရရှင်။
နိုင်ငံခြားရေးဝန်ကြီးတစ်ကိုကြိုဆိုနှုတ်ဆက်ပွဲအတွင်းဒုတိယနိုင်ငံခြားရေးဝန်ကြီး John Sullivan က Mike Pompeo ရဲ့အရေးချင်းနဲ့ပတ်သက်ပြီးတော့အမွန်တင်ပြောကြပါရယ
် We have a tank commander
တကယ်ကောင်းဆောင်ကောင်းတယောက်ရထားတာပါ Harvard ဥပဒေကြောင်းစင်းနဲ့ Harvard Law Review မှာလည်းရွေးချယ်ခံရသူပါ
ဒါပြင် Pompeo ဟာ American ပြည်ထောင်စုအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လာမဲ့သူဖြစ်ကြောင်းလဲ Sullivan ကပြောပါတယ် Pompeo ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုခန့်ပြီးနိုင်ပိုင်းအတွင်းမှာပဲသူဟာလေရင်နဲ့ခီးသွားတာကြောင့်သူရုံးငန်းကိုတော့မတွေ့ခဲ့ရသေးပါဘူ
း I said in my testimony
ကျွန်တော်ဘွယ်အတွင်းခုနှစ်ထက်ကကျွန်တော်ရုံးငန်းမှာအချိန်နည်းနည်းပဲနေမယ်လို့ပြောခဲ့ပါတယ်ခုနှစ်ထက်မှာမလားခဏနေသွားကြည့်ကြတာပေါ့
သူအနေနဲ့မကြာခဏခီးသွားမှဖြစ်ပြီးကဘာတလွားတန်တမာရေးအရာပိုကျိုးပန်းလှုပ်ဆောင်သွားမယ်လို့လည်းဖွန်ဖေးယိုးကပြောပါရယ
် The United States Diplomatic Corps
American တန်တမာအဖွဲ့အနေနဲ့ကဘာနေရာအနှံ့မှာရှိနေဖို့လိုအပ်ပြီးတော့ဒီနိုင်ငံကိုစားလုပ်ငန်းတွေကိုပြီးမြောက်ဆောင်ရွက်သွားပါမယ်ကျွန်တော်အနေနဲ့အရင်ခံစိတ်ထားနဲ့အားလုံးရဲ့လုပ်ငန်းတွေအောင်မြင်အောင်ကူညီသွားဖို့ပါ
ကျိုးစုံနှုတ်ဆက်ပွဲအတွင်းစကားပြောပြီးချိန်မှာတော့သူဟာဝန်ထမ်းအနေနဲ့ရင်းရင်းနှီးနှီးနှုတ်ဆက်စကားပြောပြီး selfie တပ်ပုံနဲ့အရိုက်ခံပါတယ်သူဟာတန်တမန်ကောင်းတဦးဖြစ်လိမ့်မယ်လို့နိုင်ငံခြားရေးမူဝါဒဆိုင်ရာကျွမ်းကျင်သူ Neil Gardiner ကပြောပါတယ
် I do think he's going to be a far bigger
Rex Tillerson ထက်သူကကမ္ဘာစက်ခုံပေါ်မှာပိုပြီးတက်တက်ကြွကြွလှုပ်ရှားလိမ့်မယ်လို့ထင်ပါတယ်ပြီးတော့သူဟာသမ္မတနဲ့လည်းနှီးစပ်သူပါ
နိုင်ငံရေးသုံးသပ်သူ Thomas Hill ကတော့ဖွန်ဖေးယိုအနေနဲ့စိန်ခေါ်မှုအများပြားကိုတွေ့ကြုံရမှာဖြစ်ကြောင်းပြောပါတယ်
I would say he needs to go further than restore but
ချင်းရီပုံမှန်ပြန်ပြည့်အောင်ဆူရတဲ့ပို့လို့ဖို့လိုရမယ်ဌာနရင်းကမရှောင်လွတ်နိုင်တဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းရမယ်တစ်ချိန်တည်းမှာပဲနိုင်ငံခြားရေးဌာနကိုလည်းချင်းရီနဲ့လက်လျောညီထွေဖြစ်အောင်ပြောင်းလဲဖို့လိုလိမ့်မယ်လို့ထင်ပါတယ်ဒါပြင်တာမန်ပြဿနာတွေနဲ့အီရန်မြောက်ကိုရီးယားရုရှားရေးစတဲ့ကိစ္စတွေကိုလည်းဖြည့်ရှင်းကြရမှာပါ
ဒီကနေ့ဗိုလ်တဟူးနေ့မှာတော့သမ္မတဒေါ်နယ်ထရမ့်မှာနိုင်ငံခြားရေးဝန်ကြီးသစ်ဖွန်ဖေးယိုးရဲ့ကျန်းသစ်စာကျင်းပပွဲအခမ်းအနားကိုတက်ရောက်ဖို့နိုင်ငံခြားရေးဌာနကိုပထမဆုံးအကြိမ်သွားရောက်မှာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်တင်ပြတော်တော်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားကောင်ဆောင်မွန်ဂျေအင်တို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ခဲ့ပြီးနောက်မှာတော့ဆိုးမြို့ကတောင်ကိုရီးယားပြည်သူတွေကြားမှာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးအတွက်အကောင်းမြင်မျှော်လင့်ချက်တွေရှိလာနေပါတယ်။ကောင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပေါ်ဆိုးလ်မြို့ခံတို့ရဲ့အမြင်တွေနဲ့အတူအနာဂတ်အတွက်မျှော်လင့်ချက်တွေကိုတော့ VOA သတင်းထောက် Brian Peden တောင်ကိုရီးယားနိုင်ငံဆိုးရောမြို့ရောဆိုးလ်ကနေသတင်းပေးပို့ထားပါတယ်။မြတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင်
။တနင်္ဂနွေနေ့ဆက်မြို့ကိုဖျက်ကျော်ပြီးတောင်ကိုရီးယားနေပြည်တော်ကိုမြောက်ကိုရီးယားကောင်းဆောင်ပထမဆုံးအကြိမ်ဝင်ရောက်လိုက်တဲ့သမိုင်းဝင်ခြေလက်ကနေမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းကလည်းတောင်ကိုရီးယားကောင်းဆောင်မူဂျေအင်းကိုမြောက်ကိုရီးယားမြေပေါ်ကိုခြေလက်ဝင်ရောက်ဖို့ပြန်ပြီးတော့ဖိတ်ခေါ်လိုက်ကြ။နောက်ခေါင်းဆောင်တို့ဦးရဲမိနစ်30ကြာတွေ့ဆုံစကားပြောခဲ့ကြတာရေရဲရဲခေတ္တတစ်ခုစတင်ဖို့ပူရဲကြင်ကြာချက်ထုတ်ပြန်လိုက်တာတွေကြောင့်တနင်္ဂနွေထိပ်သီးဆွေးနွေးပွဲဟာဆိုးပြိုကတောင်ကိုရီးယားပြည်သူတွေအတွက်တော့အနာဂတ်မျှော်လင့်ချက်ဖြစ်လာစေပါတယ်
။ခင်ကျင်းရဲ့ဆော်လက်ကေပါကွာ
တွေ့ဆုံပွဲကိုကြည့်ရင်ကျမအရန်စိတ်လှုပ်ရှားမိပါတယ်။ပြန်လည်ပေါင်းစည်းရေးမကြခင်ဖြစ်လာတော့မယ်ဆိုတဲ့မျှော်လင့်ချက်တွေဖြစ်လာရပါတယ်။
ထိပ်သီးဆွေးနွေးပွဲကိုစောင့်ကြည့်ခဲ့သူအများအပြားအတွက်လက်ရှိမြောက်ကိုရီးယားခေါင်းဆောင်ဟာအရင်ခေါင်းဆောင်တွေတုန်းကလိုနျူကလ িয়ার ချိတ်ချောက်မှုတွေအခြေကျလှုပ်ဆောင်တာမျိုးထက်အပြောင်းလဲကိုဖော်ဆောင်နိုင်အောင်လှမ်းဖွင့်ထားသူစစ်စားစစ်ကျင်နိုင်သူအဖြစ်နဲ့ပိုးပြီးတော့မြင်လာစေပါတယ်
။အားလုံးကထောက်ကြတာတော့ဆော့ရင်းရှိကြီးနပ်ပွဲပေါ်ရတဲ့အရာကဂျင်းကန်ဆောင်တော့ခရခ
သူဟာအာနာရှင်ဖြစ်တဲ့အတိုင်းအာနာရှင်ဆန်ဆန်ပြုတ်မှုပေမဲ့ရေရဲဝုံဝုံထက်ထက်မြက်မြက်လှုပ်ကန်ဆောင်ရနိုင်မဲ့ပုံလဲရပါတယ
်။ထိပ်သီးဆွေးနွေးပွဲအတွင်းမှာတော့ကိုရီးယားကျူးဆွယ်အပြည့်အဝနျူကလ িয়ার ကိစ္စရေးကိုကိပ်ကျုံအုပ်ကသဘောတူခဲ့ပါတယ်။ မြောက်ကိုရီးယားဟာနျူကလ িয়ার ရဲ့ဒုံးကျည်စက်သက်မှုတွေကိုသူ့ဆန္ဒနဲ့သူရက်စားခဲ့တယ်လို့မေလာတဲ့ပိတ်ပစ်မဲ့နျူကလ িয়ার စက်သက်ဆက်ရုပ်တွေရှိရာကိုလည်းနိုင်ငံတကာကကြွေးကြေသူတွေနဲ့သတင်းသမားတွေလာရောက်လည်လာနိုင်အောင်ဖိတ်ခေါ်ဖို့စီစဉ်နေတယ်လို့လည်းတောက်ကိုရီးယားဆွေရယာရှိတွေကပြောပါတယ်။တနင်္ဂနွေသီးသီးဆွေးနွေးအဖြစ်မှာတော့တောက်ကိုရီးယားသမ္မတအပေါ်လူလူထောက်ခံမှုဟာ80ရာခိုင်နှုန်းကျော်အထိတက်လာခဲ့ပါတယ်။Liberal Wadi Tamra Mo Abo အရင်ကထောက်ခံမှုမပေးခဲ့ကြတဲ့တမန်ရိုးကျ Conservative မဲဆန္ဒရှင်တွေကတော့အခုဆိုရင်ဒီတမန်ကတပ်တမန်ရေးရာထိတွေ့ဆက်ဆံမှုတွေအအောင်ပြင်းပြင်းဆောင်ရွက်နိုင်ခဲ့တဲ့အပေါ်မှာအသိမဲ့ပြုလာကြပါတယ်
문재인대통령이대통령되고나서도사실
문재인이담라ဖြစ်လာပြီးတော့နောက်ပိုင်းအချိန်ထိလည်းကျမက Conservative တယောက်ပါပဲသူ့ကိုကျမမထောက်ခံခဲ့ပါဘူးဒါပေမဲ့သူဟာရိုးစင်းပြီးတော့စကားတီတာကိုမြင်လာရတော့လူတွေယုံကြည်မှုကိုရလာပါတယ်
ပြည်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার ကိစ္စရေးပူရဲကြေညာချက်ထုတ်ပြန်နိုင်ခဲ့တာကတော့တစ်ဖက်ဆစ်ဆက်ညှိနှိုင်းမှုတွေတိုးတက်လာတာရဲ့အစပဲဖြစ်ပါတယ်။နောက်တစ်ဆင့်ကတော့ဇူလိုင်လမတိုင်ခင်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အုန်းတို့တွေ့ဆုံဖို့စီစဉ်နေတဲ့ကိစ္စမျှော်လင့်တဲ့အတိုင်းဖြစ်လာဖို့ပါပဲ။ထရပ်အစိုးရအနေနဲ့လက်ရှိတိုးတက်မှုတွေကိုထောက်ခံအားပေးတဲ့အချိန်တွေမှာပဲမြောက်ကိုရီးယားပေါ်စီးပွားရေးအရာဓာတ်ကပ်ပိတ်ဆို့ရေးယူမှုတွေလျှော့ချမပေးခင်မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုအပြီးတိုင်လျှော့ချပစ်လိုက်တာကိုတွေ့မြင်လို့တာဖြစ်ပါတယ်ရှင်
။မခင်ဖြူတွေတင်ပြသွားတာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲတိတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ည9နာရီမှာထုတ်လွှင့်မယ့်နောက်ဆုံးရအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ပြည်သူ့ကျန်းမာရေးဥကြောဆန္ဒရမြန်မာအရေးသုံးသပ်ချက်အာကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းကပြောပြပေးပါဦ
း။ Natas Chow American သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုပေါ်စုံစမ်းစစ်ဆေးမှုတွေမှာသမ္မတဒေါ်နယ်ထရန့်အနေနဲ့ဥပဒေကြောင်းအရစစ်ဆေးမြင်းမြတ်ခံမှုအထူးစုံစမ်းစစ်ဆေးမှုကအချိန်မြင့်ကျိုးပန်းလာနေတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှင်းနေအောင်ကပြောဆိုလိုက်ပါတယ်။သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့နဲ့မလဇန်ကတွေ့ဆုံချိန်မှာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာသမ္မတကိုစစ်ခုမင်းမြတ်မဲ့စစ်ဆေးနဲ့ပတ်သက်လို့ဆွေးနွေးတဲ့အကြောင်းသမ္မတရဲ့အကျိုးဆောင်ရှင်းနေအောင် John Dot က AP နဲ့ Writer သတင်းဌာနတွေကိုပြောဆိုခဲ့တာပါ။ဒီချိန်တုန်းကပဲရုရှားရဲ့စုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးစုံစမ်းရေးမှုမူလာသမ္မတထရန့်ကိုမင်းမြတ်လို့တဲ့မိကုံပေါင်း44ခုရှိနေတဲ့အကြောင်းလဲနယူးယောက်တိုင်းစတင်းစာကမနေ့တုန်းကပဲဖော်ပြခဲ့ပါတယ်။ UN နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းဆွေးနွေးဖို့ပြင်သစ်သမ္မတ Emmanuel Macron ကထပ်မံတိုက်တွန်းလိုက်ပါတယ်။အမေရိကန်သမ္မတ Donald Trump အနေနဲ့ဘလို့ဆုံးဖြတ်မယ်ဆိုတာမသိနိုင်ပေမဲ့ဆွေးနွေးညှိနှိုင်းမှုတွေချေချေပြင်းပြင်းလှုပ်ဆောင်မှုပြင်ဆင်ထားတဲ့အကြောင်းဒီနေ့ဩစတြေးလျနိုင်ငံခီးစဉ်တွင်ပြင်သစ်သမ္မတကပြောဆိုလိုက်တာပါ။အမေရိကန်ပါဝင်ကမ္ဘာ့အင်အားကြီးငါးနိုင်ငံနဲ့ယူအန်နိုင်ငံတို့ကြားနိုင်ငံတကာသဘောတူညီချက်ကိုပြင်ဆင်ဖို့ဒီလိုမှမဟုတ်ရင်တော့သဘောတူညီချက်ကနှုတ်ထွက်မယ်ဆိုပြီးချင်းချောက်ထားတဲ့သမ္မတထရန့်အနေနဲ့ယူအန်ကနျူကလ িয়ার လုပ်ငန်းတွေရပ်ဆိုင်ထားပြီးအပြန်အလှန်အားဖြင့်ပိတ်ဆို့တံခတ်မှုတွေဖယ်ရှားပေးထားတာတွေကိုနောက်ထပ်တက်တန်းတိုးတက်မသင့်ဒီလဆက်နှစ်နေ့နောက်ဆုံးထားဆုံးဖြတ်ချက်ချမှာဖြစ်ပါတယ်။အာမေးနီးယားနိုင်ငံမှာဝန်ကြီးချုပ်တဲ့ဖြစ်လက်မခံမှုလွှတ်တော်ကဖယ်ချခံခဲ့ရတဲ့အတိုက်ခံခေါဆောင်ကအာနာပီဆန်မှုလှုပ်ရှားဆောကပြည်နယ်မှာပဲထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေပေါ်ပေါလာနေပါတယ်။အာမေးနီးယားဝန်ကြီးချုပ်တဖြစ်ထောက်ခံမှုအကြီးအကျယ်ရရှိထားပေမဲ့လွတ်တော်ကတားမြစ်တာခံခဲ့ရတဲ့တိုက်ခိုက်ခေါင်းဆောင်ကိုထောက်ခံတဲ့အနေနဲ့ဆန္ဒပြသူတွေကဒီနေ့မှာပဲအဓိကတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုပိတ်ဆို့ထားခဲ့ကြတာပါ။မနေ့ကလွတ်တော်တွေမှာတနေ့ကဆွေးနွေးခဲ့ပြီးနောက်မှာတော့ဝန်ကြီးချုပ်တဖြစ်မပေးဖို့အများစုနဲ့လွတ်တော်ကအတည်ပြုထားတာဖြစ်ပါတယ်။
တရင်အချင်းချက်ကိုကောင်လွင်ယုံကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီလိုင်းဒိုမီတာ25 kHz 15953ည92 kHz 11803ညလိုင်းဒိုမီတာ58 kHz 9339နဲ့လိုင်းလာမီတာ190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေရှင် VOA အားပေးနာစင်နဲ့တို့အထူးပဲကျေးဇူးတင်ပါတယ
် This program has come to you from the Voice of America, Washington.
From Washington.